ရန်သမရာဟာအိုမာအယ်ဘာရှီယာကိုအခတိလိုက်စားမှုငွေမဲခဝါချမှုတွေနဲ့အပြစ်ရှိကြောင်းတရားရုံးကစနေနေ့မှာစီရင်ချက်ချလိုက်ပြီးဇာရိတာပြုပြင်ရေးစက္ကန့်မှာနှစ်နှစ်ထိန်းသိမ်းဖို့ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဆူဒန်အနာရှင်ဟောင်းဘာရှီယာအတွက်တော့ပထမဆုံးတရားရှင်ခံရမှုလည်းဖြစ်ပါတယ်။ဆူဒန်နိုင်ငံကိုဆယ်စုနှစ်သုံးခုကြာအုပ်ချုပ်ခဲ့တဲ့အသက်85နှစ်အရွယ်သမရဟောင်းဘာရှီယာကိုဆူဒန်ပြည်သူတွေကလက်နက်ချီဆန္ဒပြခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့အင်ဂျီလာမှာစစ်တပ်ကသူ့ကိုဖြုတ်ချခဲ့တာပါသမရဟောင်းဘာရှီယာကိုရာဒုကဖယ်ရှားချိန်မှာသူ့အိမ်မှာရှာဖွေတွေ့ရှိခဲ့တဲ့တန်းနဲ့ချီတဲ့အမေရိကန်ဒေါ်လာယူရိုငွေကြေးဆူဒန်သုံးပေါင်ငွေတွေကိုလည်းသိမ်းဆည်းဖို့တရားရုံးကအမိန့်ချပါတယ်စနေနေ့ကတရားခွင်မှာတော့သမရဟောင်းဘာရှီယာကဆူဒန်ရိုးရာအဖြူရောင်ဝတ်ရုံကိုဝတ်ဆင်ထားပြီးတရားသူကြီးကစင်ချက်ကိုဖတ်ကြားချိန်မှာတော့တန်လှောင်အိမ်အတွင်းကနေသမရဟောင်းကငြင်းငြင်းသက်သက်ကြည့်နေခဲ့ပါတယ်။ဒါဟာနိုင်ငံရေးရွေးချက်နဲ့လောက်တာလို့အများကပြောကြတဲ့အမှုစီရင်အပြီးမှာတော့သမရဟောင်းကိုထောက်ခံတဲ့ဒါဇင်နဲ့ချီနဲ့ဆန္ဒပြသူတွေလည်းမြို့တော်ကတ်တွန်ကလမ်းမတွေထံမှာဆန္ဒပြကြပါတယ်။သမရဘာရှီယာဆန့်ကျင်ရေးတနစ်ကြာလှုပ်ရှားမှုရဲ့အခြေခံဖြစ်တဲ့ Suranese Professionals Association ကတော့အခုတရားစီရင်မှုဟာဆိုရင်သမရဟောင်းအပေါ်ကျင့်ဝတ်ပိုင်းဆိုင်ရာအရာရောနိုင်ငံရေးအရာပါပြစ်ဒဏ်ဆီရင်ချက်ဖြစ်တယ်လို့ဆိုပြီးတော့ကြိုဆိုပါတယ်။သမရဟောင်းဘာရှီယာအနေနဲ့အကြမ်းဖက်မှုတွေကိုလှုံ့ဆော်ပေးမှုဆန္ဒပြသူတွေတက်ဖြတ်ခံရမှုမှာပါဝင်ပတ်သက်မှုတွေအပါအဝင်တခြားဆွေးချက်တင်နေလဲဆူဒန်နိုင်ငံတွင်းမှာရင်ဆိုင်နေရတာဖြစ်ပါတယ်။ဒါကြင်ဆူဒန်ဒါဖောမတည်ငြိမ်မှုအတွင်းဆန္ဒပြသူတွေကိုနှိမ်ပတ်နှိပ်စက်မှုတက်ဖြတ်မှုစစ်ရာဇဝတ်မှုလူမျိုးရုံးတက်ဖြတ်မှုဆွေးချက်တင်နေနိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံး ICC မှာလဲအမှုရင်ဆိုင်နေရတာဖြစ်ပါတယ်။